္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညနေပဲ6နိုင်ခွဲကနေ9နိုင်ထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်ပြန်နေပါပြီရှင်ကျွန်မများဒီဇင်အောင်ပါရှင်ဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်နေဆက်လူမျိုးရေးအာဏာပိုင်တွေဖမ်းဆီးထားတဲ့ဂွတ်တီမာလာကလေးတူထပ်မံတည်ဆုံသွားတဲ့ကြောင့်အကြောင်းရင်းကိုသိနိုင်အောင်စုံစမ်းဖို့တပ်ဖို့တိုက်တွန်းမှုတွေလည်းဖတ်ပေါ်လာနေပါတယ်။တရှားရဲ့တရုတ်နိုင်ငံသားလူခွင့်ရေးရှင်တွေတယောက်ကိုနိုင်ငံတော်အာဏာထိပါမှုနဲ့ဒီနေ့ရုံးထုတ်စစ်ဆေးဖို့ရှိနေပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့နားလောင်နေသူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းစာတွေမှာတော့ရှမ်းပြည်နယ်တီဘောမြို့နယ်အတွင်းပြီးခဲ့တဲ့ရက်ပိုင်းကဖြစ်ခဲ့တဲ့ရှမ်းပြည်တွတ်တက်ရေးပါတီ SSPP SSC မြောက်ပိုင်းနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင် CRCSS SSC တောင်ပိုင်းအကြားတိုက်ပွဲမှာတပ်မတော်က RCSS ဘက်ကကူညီခဲ့တယ်လို့ SSPP ဒီဥက္ကဋ္ဌဗိုလ်ချုပ်ဆက်ခွန်ဆိုင်ကဆွဆွဲပြောဆိုလိုက်ပါတယ်
။ကျွန်တော်တို့တင့်တော်တဲ့ချက်လက်တွေကျွန်တော်တို့ထပ်ပြီးတော့ပုံမူပြည့်စုံအောင်ကျွန်တော်တို့လုပ်နေတယ်။လုပ်ပြီးလို့ရှိရင်ဒါကတော့ကျွန်တော်ပြောမှာပဲ။ကောက်ကွက်မှာပဲ။
သတင်းကြီးစုံကနောက်ပိုင်းမှနားဆင်ရပါမယ်။ဒါ့အပြင် writer သတင်းတောက်နှစ်ယောက်မှုနဲ့ပတ်သက်ပြီးပြည်တံကြားခံနေရတဲ့ဒူရဲမှုဟောင်းမိုးရံနိုင်ကသူ့ပြန်လည်လွတ်မြောက်နိုင်ကြောင်းကိုမိသားစုဝင်တွေကိုပြောတဲ့အကြောင်းနဲ့အတူ American မျိုးသမီးတွေအတွက်စိတ်လှုပ်ရှားစရာတွေရှိခဲ့တဲ့2018နိုင်ငံရေးလောကအကြောင်းစတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိပ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်နေဆက်လူမျိုးရေးအာဏာပိုင်တွေဖမ်းဆီးထားတဲ့ဂွတ်တီမာလာကလေးတူထပ်မံတည်ဆုံသွားတဲ့အတွက်အကြောင်းရင်းကိုသိနိုင်အောင်စုံစမ်းဖို့တပ်ဖို့လွှတ်တော်အမတ်တူပါဝင်တိုက်တွန်းမှုတွေထွက်ပေါ်လာပါတယ်။အသက်ရှင်နေရွယ်ဖိလစ်ကောမက်စ်အလွန်ဆိုဟာနယူးမက္ကဆီကိုပြည်နယ်ကဆေးရုံမှာခရစ်စမတ်နေ့အကူမှာပဲတည်ဆုံတာဖြစ်တဲ့အကြောင်းအာဏာပိုင်တွေအတည်ပြုခဲ့တာပါ။ဒီမတိုင်ခင်နိုင်ပိုင်းဂျာမာတို့ကလည်းအသက်9နှစ်ရွယ်မင်းကလင်းရဲ့တူကလည်းဂွတ်တီမာလာကကြီးရွာမှာပဲစစ်စစ်ရေးရဲနဲ့တည်ဆုံသွားခဲ့တာပါ။တက္ကသပြည်နယ်ဒီမိုကရက်အလုပ်တော်အမတ်ဘက်တိုအိုရော့ကတော့တည်ဆုံမှုကိုစုံစမ်းဖို့တပ်ဖို့တိုက်တွန်းပါတယ်။တည်ဆုံသူကလေးငယ်နဲ့ဖခင်ဖြစ်သူတို့ကိုထိမ့်သိမ်းထားစဉ်တင်းလာနေမှာပဲကလေးငယ်နေထိုင်မကောင်းတဲ့လက္ခဏာတွေ့ခဲ့ရတဲ့အကြောင်းအမေရိကန်ကောက်ခွန်နဲ့နေဆက်လူမျိုးရေးဌာနကပြောဆိုခဲ့တာပါ။ AMP ပြန်လာနေတဲ့ကလေးငယ်ကိုစစ်သည်ပြန်လွတ်ခဲ့တဲ့အကြောင်းလည်းဆောင်းနေကပြောပါတယ်။ဒါပေမဲ့လည်းနေမကောင်းပြန်ဖြစ်ရကနေစေရုံကိုပြန်ပို့ခဲ့ရပြီးတင်းလာနေညသကောင်းကျော်အချိန်မှာပဲတည်ဆုံသွားခဲ့တာပါ။ဒီဆုံးနဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရတယ်လို့အသက်9နှစ်ရွယ်ဂျေကလင်းကားဆိုသူမင်းကလင်းရဲ့နေထိုင်မကောင်းဖြစ်ပြီးတည်ဆုံးခဲ့ရတဲ့အကြောင်းရင်းကိုလည်းတိတိကျကျမသိရပါဘူး။နေဆက်လူမျိုးရေးရရှိတွေကတော့အမေရိကန်မှာအလုပ်လုပ်ဖို့တရားမဝင်ရောက်လာတဲ့ဖခင်ဖြစ်သူနဲ့အတူနေဆက်ဖြတ်ကျော်လာခြင်းမှာတည်ဆုံးသူကလင်းငယ်ဟာအစာရေစာလုံလုံလောက်စားခဲ့ရဖို့မရဘူးလို့လည်းယူဆထားကြပါတယ်။
အမေရိကန်အစိုးရရန်များလဲပတ်မှုတချို့ရပ်ဆိုင်ထားတာမနေ့ဗုဒ္ဓဟူးနေ့မှာ9ရက်မြောက်ရောက်လာချိန်မှာအမေရိကန်မက္ဆီကိုနယ်စပ်မှာတတိုင်းတိဆောက်ရေးအတွက်သမ္မတဒေါ်နယ်ထရမ့်တောင်းထားတဲ့ဘတ်ဂျက်ကိစ္စအဆင်ပြေမဲ့အခြေအနေတွေတော့မတွေ့ရသေးပါဘူး။ပြည်ပမှာတာဝန်ကျနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဗီဒီယိုကတစ်ဆင့်နှုတ်ဆက်စကားပြောကြားတဲ့အချိန်မှာလဲဒီကိစ္စကိုသမ္မတထရမ့်ကထည့်သွင်းပြောကြားသွားပါတယ်
။ I can't tell you when the government's going to be open. I can tell you it's not going to be open until we have
အစိုးရရန်များတွေတချို့ရပ်ဆိုင်ထားတာတွေပြတော့အဆုံးသတ်မယ်ဆိုတာသူ့အနေနဲ့မပြောနိုင်ကြောင်းဒါပေမဲ့နေဆက်တိုင်းပဲဖြစ်ဖြစ်နေဆက်ချန်စီယိုပဲဖြစ်ဖြစ်ဘလို့ပဲခုကောအဲ့ဒီအတွက်သူတောင်းထားတဲ့ဘတ်ဂျက်မရမချင်းအစိုးရလုပ်ငန်းတချို့ကိုဆက်ပြီးရပ်ဆိုင်ထားမှာဖြစ်တယ်လို့အင်ဖြူရော over young ခန်းကနေတမရကပြောဆိုခဲ့တာပါဒီတိုင်းဟာနိုင်ငံရင်းကိုတရဟောဝင်လာမဲ့လူတွေမှုရေးစီဝါတွေကိုဟန်တားမဲ့အစားရန်ဖြစ်တယ်လို့လည်းပြောဆိုသွားပါတယ်အစိုးရရန်များလေးပုံတပုံရပ်ဆိုင်ထားတဲ့အတွက်အလုံးမစင်းကြရတဲ့ပြည်တော်စုအစိုးရဝန်ထမ်းထောင်ပေါင်းများစွာဟာလည်းတိုင်းဆောင်မဲ့ကိစ္စကိုထောက်ခံတယ်လို့တမရမှပြောပါတယ်။ဒါပေမဲ့အဲ့ဒီပြောဆိုမှုအတွက်သမ္မတမှာခိုင်လုံတဲ့အထောက်အထားပြစရာတော့မရှိပါဘူး။အစိုးရရန်များရဲ့ရက်ဆိုင်ထားတာကိုဒီမိုကရက်တစ်ဖက်ကအဆုံးသတ်ပေးဖို့သမ္မတထောက်မှတနင်္လာနေ့မှာတောင်းဆိုလိုက်သလိုဒီမိုကရက်တစ်ဖက်ကလည်းသမ္မတဟာတိုင်းပြည်ကတောင်းကနေဖြစ်အောင်လှုံ့ဆော်နေတယ်လို့အပြစ်တင်ပြောဆိုပါတယ်။
ထင်ရှားတဲ့တရုတ်နိုင်ငံသားလူခွေရှင်တယောက်ကိုနိုင်ငံတော်အာဏာတည်ပါမှုနဲ့ဒီကနေ့ရုံးထုတ်စစ်ဆေးဖို့စီစဉ်ထားပါတယ်။ခုနှစ်ကကိုနှိမ်နှင်းမှုလို့ခေါ်ဝေါ်ကြတဲ့2015ခုနှစ်ဇူလိုင်လ9ရက်နေ့ကအတိုက်ခံနေပေါ်အစိုးရကအကြီးအကျယ်နှိမ်နှင်းမှုတွင်ရန်နဲ့ချီရဲ့လူခွေရှင်လှုပ်ရှားသူတွေရှင်းနေတွေထဲမှာဝမ်ကွမ်ချန်လဲဖမ်းဆီးခံရတာပါ။သူဟာတရုတ်ကွန်မြူနစ်အစိုးရကတားမြစ်ထားတဲ့ ဖလန်ကောင်းဘာသာရေးအဖွဲ့ကဖော်ဝင်တဲ့ဥပဒေကျိုးဆောင်ပေးသူဖြစ်နေလေထင်ရှားပါတယ်။ငငယ်မြောက်ပိုင်းကတရားရင်မြို့မှာအမှုကိုကျမ်းနာမဲ့တရားရုံးပြပမှာတော့ဒါဇင်နဲ့ချီရဲရဲတပ်ဖွဲ့ဝင်တွေကိုလုံခြုံရေးချထားပါတယ်။ဒရင်တောက်တွေအမေရိကန်နဲ့အနောက်နိုင်ငံကတန်တမာတွေကိုတော့တကားပိတ်ကျမ်းနာမဲ့တရားခွင်ဖြစ်တဲ့အတွက်တရားရုံးကိုဝင်ခွင့်မပေးနိုင်တဲ့အကြောင်းအတည်ပြုထားတာပါ။လူခွင့်ရေးရှင်တွေဖမ်းဆီးထိန်းသိမ်းခံရတာကိုကန့်ကွက်ဆန္ဒပြခဲ့တဲ့ရန်ချွလင်းစိုးစုကိုတော့ရဲတွေကထိန်းသိမ်းခဲ့ပါတယ်။ဒီအခွင့်ကိုတက်ရောက်နားထောင်ဝင်မပေးပဲဗီဂျင်းမြို့ကတက်ခန်းဝင်သွားမှလွန်ကျွေးတက်ဖို့တွေစောင့်ချက်နေတယ်လို့လည်းဖန်စီကန်ရှင်နေရဲ့ဇနီးဖြစ်သူလေဝန်စုကပြောပါတယ်လူခွင့်ရှင်နေအဖမ်းခံရတာကိုလူသိရှင်ကြားကန့်ကွက်တဲ့အနေနဲ့ဇနီးဖြစ်သူနဲ့တခြားဖန်စီကန်ရှင်နေရဲ့ဇနီးဖြစ်သူတွေကကြုံးတွေရိတ်ထားကြပါတယ်
ဆူနာမီရေလိုင်းနှံကြောင့်ပြီးခဲ့တဲ့တနင်္လာနေ့လူပေါင်း429ယောက်သေဆုံးခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံအနောက်ပိုင်းအလံဝဲတဲ့ကျွန်းတွေကဒေသခံတွေကိုအရေးပေါ်အကူအညီပေးရေးအစီအစဉ်တွေဟာမိုးအပြင်းထန်ရွာသွန်းမှုတွေကြောင့်ခက်ခဲတွေနဲ့ကြုံနေရပါတယ်။မိုးသည်းဆန်စွာရွာသွန်းမှုကြောင့်လမ်းတွေဖြတ်တန်းသွားလာလို့မရနိုင်တဲ့အခြေအနေဖြစ်နေရပြီးဆက်ရန်ရာကြီးတွေအရေးပေါ်အကူအညီတွေပေးအပ်ဖို့သွားတဲ့ရန်နံတွေလည်းခရီးမဆက်နိုင်ပဲဖြစ်နေရတဲ့အတွက်အရေးပေါ်အထောက်အပံ့တွေပေးနိုင်ဖို့ဘေးလွတ်ရာပြောင်းရွှေ့ပေးနိုင်ဖို့အာဏာပိုင်တွေကရဟယင်တွေဆီလို့နေရပါတယ်။စနေနေ့မှာတော့ကဂျဗာကျွန်းအနောက်ဖက်နဲ့ဆူမာထရာကျွန်းတောင်ပိုင်းဒေသတွေမှာဆူနာမီရေလိုင်းတံခံခဲ့ရတာဟာဂျဗာကျွန်းနဲ့ဆူမာထရာကျွန်းတွေကြားကစန္ဒာရေလက်ကြားမှာတည်ရှိတဲ့အနက်ခကူတွာမီးတောင်ပောက်ကွဲမှုကနေနောက်ဆက်တွဲရေအောက်မြေပြူကျမှုတွေကြောင့်ဖြစ်ခဲ့ရတာလို့လည်းခံမှန်းချက်တွေထွက်ပေါ်နေပါတယ်။ဆူနာမီရေလိုင်းတံကြောင့်လူပေါင်း1500နီးပါးဒဏ်ရာရခဲ့ပြီးတော့150လောက်ဟာလည်းပျောက်ဆုံးနေဆဲဖြစ်တယ်လို့ထောင်းနဲ့ချီတဲ့လူတွေဟာလည်းအိုးအိမ်ဆုံးခွာခဲ့ကြတာပါ။မီးတောင်မှာလှုပ်ရှားမှုတွေရှိနေဆဲဖြစ်ပြီးပင်လယ်ပြင်မှာဒီရေလိုင်းတွေမြင့်တက်နေတဲ့အတွက်နောက်တစ်ကြိမ်ဆူနာမီအန္တရာယ်ရှိတဲ့အတွက်ဒေသခံတွေကံယူရန်ဒေသတွေနာမတော်ကြဖို့လဲအာနာပိုင်တွေကတတိပေးထားပါတယ်ဆူနာမီရေလိုင်းဖြစ်ရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းလဲအင်ဒိုနီးရှားဘူမိပေဒါအေဂျင်စီအကြီးအကဲရူဒီဆာဒနာက VOA ကိုပြောပါတယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့တိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ View American တင်မြန်မာပိုင်းစီစဉ်ရဲ့ပို့ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဂျပန်နိုင်ငံကရှင်းနေတဲ့စီးပွားပြေဝီလင်ကဖမ်းဆီးမှုတွေပြန်လည်စတင်မှာဖြစ်ကြောင်းကြီးညာလိုက်ပါတယ်။ဝီလင်ကဖမ်းဆီးမှုကိုစန့်ကျင်နေကြတဲ့နိုင်ငံတွေပတ်ဝန်းကျင်ရေးလှုပ်ရှားသူတွေနဲ့ဆက်စုနှစ်နဲ့ချီအခြေခံဖြစ်နေရတဲ့ကိုဂျပန်နိုင်ငံကအဆုံးသတ်လိုက်တဲ့ဆုံးဖြတ်ချက်ကတော့အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီရာဆူကာကဒီနေ့ပဲကြေညာလိုက်တာပါ။နိုင်ငံကဝီလင်ကဖမ်းဆီးမှုဆိုင်ရာကော်မရှင် IWC ကနေဇွန်လ30ရက်နေ့မှာတရားဝင်နှုတ်ထွက်ပြီးဇူလိုင်လမှာစီးပွားပြေဝီလင်ကဖမ်းဆီးမှုတွေပြန်လည်မှစတင်ဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ဝီလင်ကဖမ်းဆီးမှုတွေကိုတော့ဂျပန်နိုင်ငံရဲ့ရေပိုင်နဲ့အထူးစီးပွားရေးဇုံနယ်မြေတွေမှာသာဆောင်ရွက်သွားမှာဖြစ်ပြီးအနာတိတ်ကဒေသမှာနှစ်ဆင့်ဖမ်းဆီးမှုတွေကိုအဆုံးသတ်မှာဖြစ်တဲ့အကြောင်းလဲပြောဆိုလိုက်ကြပါပြီးခဲ့တဲ့စက်တင်ဘာလထဲမှာတော့ကအစည်းအဝေးအတွင်းစီးပွားပြေဝီလင်ကဖမ်းဆီးမှုတွေပြန်လည်စတင်ခွင့်ပေးဖို့လျှောက်ထားချက်ကိုပယ်ချခံခဲ့ရပြီးနောက်မှာပဲဂျပန်နိုင်ငံက IWC ကနေနှုတ်ထွက်လိုက်တာလည်းဖြစ်ပါတယ်နိုင်ငံကပတ်ဝန်းကျင်ထင်းသေးရေးလှုပ်ရှားမှုဖော်တစ်ခုဖြစ်တဲ့ Greenpeace ကတော့ကော်မရှင်ကနေဂျပန်နိုင်ငံနှုတ်ထွက်လိုက်တာပင်လယ်သမုဒ္ဒရာတွေနဲ့ရေသရောဝါတွေကိုအနာဂတ်အတွက်ထင်းသေးရမယ့်တာဝန်ကိုပြက်ကွက်ရရောက်ရုံနဲ့မကနိုင်ငံကသံဝန်ကိုဆန့်ကျင်ရရောက်ချောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ IWC ကတော့ဝီလင်ကားကောင်ကြီးရော့ချလာနေတဲ့အတွက်1986ခုနှစ်ကစလို့စီးပွားဖြစ်ဝီလင်ကားဖမ်းဆီးမှုတွေကိုတားမြစ်ထားပါတယ်အမည်ချက်ထဲမှာချွင်းချက်ဖြစ်နေခွင့်ပြုထားတဲ့သိပ္ပံပညာသုတေသနလေ့လာမှုတွေကိုအကြောင်းပြပြီးဂျပန်နိုင်ငံကအနာတိတ်ကဒေသမှာဝီလင်ငါးတွေကိုဆက်လက်ဖမ်းဆီးနေတာတွေကိုလည်းစိုင်းနေမှာဝီလင်ငါးအသားတွေရောင်းချနေတာကတွေ့ရှိထားကြတာပါပုံဝင်ချင်းထင်းသေးရေးလှုပ်ရှားသူတွေကတော့အနာတိတ်ကဒေသအထိတင်းမောတွေဆီလုပ်ပြီးဂျပန်ဝီလင်ငါးဖမ်းတင်းမောတွေကိုဟန်တားနောက်ရှက်ဖို့ကြိုးပမ်းခဲ့ကြတဲ့အထိဖြစ်ခဲ့ပါတယ်ဝီလင်ငါးအသားဂျပန်ရွေးရအစားအစာတစ်ခုဖြစ်နေရာစုနှစ်တွေနဲ့ချီရှိလာခဲ့ပေမဲ့မချာသေးခင်ဆက်စုနှစ်တွေအတွင်းဝယ်ယူဆက်တောက်မှုတွေလည်းကျဆင်းလာနေကြတာပါစီးပွားဖြစ်ဝီလင်ကဖမ်းဆီးမှုတွေပေါ် IWC ရဲ့တားမြစ်ချက်ကတော့အိုက်စလန်နဲ့နော်ဝေးနိုင်ငံတွေကလည်းစန့်ကျင်ထားကြပါတယ်
ပြပြားနိုင်ငံခြားရေးဝန်ကြီးရောက်မှမနေ့အင်္ဂါနေ့ကအသေးခံဘုံခွဲတက်ခံမှုတစ်ခုကြောင့်လူ၃ဦးထပ်မံတေဆုံးသွားပါတယ်။တဟာသူတို့လက်ချက်ဖြစ်တယ်လို့ IS Islamic စစ်သွေးကြော်တွေကပြောပါတယ်။ IS တို့ရဲ့အခုလိုပြောဆိုမှုအပေါ်တိကျလွတ်လပ်တဲ့အသိပြုနိုင်ခြင်းတော့မရှိပါဘူး။လိဗျာအာနာရှင်ဟောင်းမိုဘာဂရာဖီ2011ခုနှစ်မှာဖြုတ်ချပြီးတော့တပ်ဖြတ်ခံခဲ့ရတဲ့အချိန်ကလေးကလိဗျာနိုင်ငံမှာနိုင်ငံရေးအရာရောလူမှုရေးအရာပါမတည်မငြိမ်ဖြစ်နေခဲ့တာပါ။ ကုလသမဂ္ဂကကြော်ရောင်းနောက်ခံပေးထားတဲ့ Islamic စာကြည့်သမားပိုမူတူဦးဆောင်တဲ့ Tripoli အခြေစိုက်အစိုးရအဖွဲ့အနေနဲ့ကလည်းတခြားစစ်တွေးကြောအဖွဲ့အတော်များများနဲ့အပြိုင်အာဏာလွန်ဆွဲနေရတာဖြစ်ပါတယ်
။ UN နိုင်ငံများပိုင်းကတဲအဖာမြို့မှာလူ3ယောက်ထက်မနည်းသေဆုံးပြီး12ယောက်ထိဒဏ်ရာရရှိခဲ့တဲ့ကာဗွန်ခွဲတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်း SSN စစ်စည်းကြောအဖွဲ့ကပြောဆိုလိုက်ပါရဲ့။တိုက်ခိုက်မှုနဲ့ပတ်သက်လို့ IS အဖွဲ့ရဲ့ဒင်းထဏာတစ်ခုဖြစ်တဲ့အာကမက်ကတဆင်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။မူဆူမျိုးရဲ့နောက်ဖက်ကီလိုမီတာ80ကျော်မှရှိတဲ့တယ်ရာဖာမျိုးဟာဆိုရင်2014ခုနှစ်တုန်းက IS Islam စစ်သွေးကြောအဖွဲ့ကတင်ပိုက်ပြီးအမာဂန်နယ်မြေတစ်ခုဖြစ်နေထိ ंछ ုပ်ခဲ့တယ်မျိုးလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာပဲအီရတ်တပ်ဖွဲ့တွေတယ်ရာဖာမျိုးကိုပြန်လည်တင်ပိုက်ခဲ့ပြီးတဲ့နောက်ပထမဆုံးအချိန်အခုလိုတက်ခဲ့ခံခဲ့ရတာလည်းဖြစ်ပါတယ်။
ဆူဒါန်နိုင်ငံမှာသမရအိုမာအယ်ဘာရှာနှုတ်ထွက်ပေးဖို့သမရနန်နိုရှီယာချီတက်ဆန္ဒပြဖို့ကြိုးစားသူလူအုပ်ထက်ကိုအတိကျုံနေနေရဲတွေကမျက်ရည်ယိုပုံးနဲ့တုံးပြီးတော့ဖြိုခွဲခဲ့တာကြောင့်အခြေအနေတွေတင်မာနေပါတယ်။အင်္ဂါနေ့ကဖြေရကြောင့်တေဆုံးသူမရှိဘူးလို့တာဝန်ရှိသူတွေကပြောပေမဲ့မျက်မြင်သက်သေတွေကတော့လူသုံးဦးထက်မနည်းအပြေခံရတယ်လို့ပြောပါတယ်။ဆန္ဒရိတ်ခါပြက်လက်တာလောင်စာဆီနဲ့ဆူဒါန်မိသားစုတိုင်းအတိကစားကြတဲ့ပေါင်ပုံစည်းတွေတချိန်ထိုးမြင့်တက်သွားတာကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာပါ။သမရဘာရှာကသူ့လုံရအပေါ်ဝေဖန်ပြောဆိုသူတွေကိုတစ်ဆဖောက်တွေဆိုပြီးသူ့ကိုထောက်ခံသူတွေပြောတဲ့မင်းကွန်းထဲမှာတုံတုံပြောဆိုခဲ့ပါတယ်။ပြည်သူပြည်သားတွေကံကောင်းမွန်နေထိုင်စားသောက်နိုင်အောင်စီးပွားရေးပြန်လည်တည်ဆောက်ရေးလှုပ်ကိုင်းသွားမယ်လို့သမရကကတိပြုပြောဆိုခဲ့တာပါ။1989ခုနှစ်မှာအာဏာသိမ်းပြီးတော့အုပ်ချုပ်လာတဲ့သမရဘာရှာဟာသူ့ကိုစန့်ကျင်သူတွေအပေါ်တိုက်ပြီးတိခါလိမရှိပါဘူး။လွန်ခဲ့တဲ့15နှစ်ကဂျဖာဒေတာမှာလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ရာဇဝမှုတွေနဲ့ဘာရှာကိုနိုင်ငံတကာပြစ်မှုခုံရုံး ICC ကလိုလားနေတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာဧပြီလနဲ့ချင်းပတ်ဝန်စီစဉ်ထားတဲ့သမရရွေးကောက်ပွဲကိုလအတော်ကြာရွှေဆိုင်တာမှာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာလိုက်ပါတယ
်ဆိုတော့ဒီနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့အနန်းလောင်တို့ပြောပြပေးခဲ့တာပါအခုထုတ်လွှင့်ပေးနေတဲ့ Radio Diet ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com မှာလည်းနှာစင်နိုင်ပါရဲ့ရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ရှမ်းပြည်နယ်တီဘောမြို့နယ်အတွင်းပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားခဲ့တဲ့ရှမ်းပြည်တူတက်ရေးပါတီ SSPP SSC မြောက်ပိုင်းနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းကြားတိုက်ပွဲမှာတမရောက RCSS ဘက်ကကူညီခဲ့ရလို့ SSPP ရဲ့ဒီဥက္ကဋ္ဌကပြောဆိုပါတယ်။ဒီပြောဆိုချက်ကိုတမရောဘက်ကလည်းညှင်းဆိုပါတယ်။တိုက်ပွဲဖြစ်ရာအနီးကျေးရွာတွေကဒေသခံရွာသား600လောက်ကတော့နေရက်စွန့်ခွာထွက်ပြေးနေကြရပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့အပြည့်အစအကျိုး NCA ကိုလက်မှတ်မရေးထိုးသေးတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့ NCA ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့နှစ်ဖွဲ့ဟာတီဘောမြို့နယ်တွန်တိုင်းကျေးရွာအနီးမှာဒီလ24ရက်နဲ့25ရက်နေ့တွေကပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ဒီတိုက်ပွဲဟာကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းကြီး၅တိုင်းမှာစီးရဲလှုပ်ရှားမှုတွေရပ်ဆိုင်းပြီး NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေနဲ့ရောလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ပါငြိမ်းချမ်းရေးဆွေးနွေးမယ်လို့တမရော်ကကြေညာထားချိန်မှာဖြစ်ပွားခဲ့တာပါ။ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးမေးမြန်းရမှာတက်မရော်က RCSS SSA တောင်ပိုင်းတပ်ဖွဲ့ဘက်ကနေပါဝင်ကူညီခဲ့တယ်လို့ SSPP SSA မြောက်ပိုင်းရဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ဆက်ခွန်ဆိုင်ကအခုလိုဆွဆွဲပြောဆိုပါတယ
်ကျွန်တော်တို့စခန်းနေရှိတယ်အဲ့ဒါကိုဝင်ပြီးတော့လက်နက်ကြီးတွေနဲ့ထူပြီးတော့မှအဖွဲ့ဘူးတစ်ဖွဲ့ပေါ့အရှင်ပြတ်တက်ထိုးတာမျိုးလုပ်ကြတယ်ဆိုတော့ပြည်ထောင်ကတိုက်ပွဲတွေကဖြစ်သွားတယ်ဗျာ24 25ရက်နေ့မှာဆိုတော့ဒီကြားထဲမှာကဒီတမရောကလည်းနောင်ကော်ကြီးဆိုတာရှိတယ်နောင်ကော်ဆိုတာအဲ့ဒီကနေပြီးတော့သူ့တည်ရင်းနေရှိတယ်အဲ့ဒီကနေပြီးတော့120ရင်းနဲ့လန်းလန်းထုတယ်တစ်ထက်ကလည်းဆက်ဆက်တဲ့တည်င်းနေပေါ့နော်အတွင်းပိုင်းကျွန်တော်တို့လူဝဲတည်င်းနေအရာတည်ရတော့တော့ဒီမှာဗမာတမရောကပါနေတယ်ဆိုတော့ပတ်သက်နေတယ်ဆိုတဲ့ဟာတွေကြားတော့ကျွန်တော်လည်းတော်တော်ရှိမကောင်းပါဘူ
း SSPP SSA မြောက်ပိုင်းဟာတမရောရဲ့ထုတ်ပြန်ချက်ကိုကြိုးဆိုထားပြီးပြည်တွင်းစစ်ရက်စဲရေးငင်းချမ်းရေးရရှိရေးအတွက်အစိုးရလွှတ်တော်တမရောအပါအဝင်တိုင်းရင်းသားအားလုံးနဲ့အတူကြိုးပမ်းသွားမယ်လို့လည်းကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်တမရောရဲ့ပါဝင်ပတ်သက်မှုကိုတော့တေချာစီစစ်ပြီးကန့်ကွက်သွားမယ်လို့လည်းဗိုလ်ချုပ်ဆက်ခွန်ဆိုင်ကဆက်ပြောပါတယ်
ကျွန်တော်တို့တင့်တော်တဲ့ချက်လက်တွေကျွန်တော်တို့ထပ်ပြီးတော့ပုံမူပြည့်စုံအောင်ကျွန်တော်တို့လုပ်နေတယ်လုပ်ပြီးလို့ရှိရင်ဒါကတော့ကျွန်တော်ပြောမှာပဲကန့်ကွက်မှာပဲအဲ့ဒါနဲ့အခုတချို့အားတွေကိုကျွန်တော်တို့အခမ်းအနားပို့ပြီးတော့ပေါ့နော်ကျွန်တော်လုပ်နေတဲ့အခြေအနေမှာရှိနေတယ်လက်တွေ့မြင်ရတဲ့သတင်းတွေတော့အဲ့လိုဖြစ်နေတယ်ဒါပေမဲ့ကျွန်တော်ကောင်းကင်ကသတင်းတွေရှိတယ် အဲ့ဒါအတွင်းပိုင်းမှာဘာတွေလုပ်နေကြရလဲဆိုတော့ဒီတရင်ပိုင်းအကူအညီလည်းရှိနေတယ်ဆိုတော့ကျွန်တော်တို့အဖက်ဖက်ကပြန်ထောက်ထားပြီးလိုအပ်တဲ့ဟာတွေအခိုင်အမာနဲ့ကျွန်တော်တို့ပြန်လဲကန့်ကွက်ဖို့လည်းရှိပါတယ
်ဒီဆွဆွဲချက်အပေါ်မှာတမတော်ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးကဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြက်ပြက်သားသားညင်းဆိုထားပါတယ
်ဟာကြက်ကြက်ထောက်မှကြာမရှိပါဘူးမရှိပါဘူးဆိုတော့ RPS နဲ့ FS တို့တောင်းမှပဲတမတော်ကာဝေးရုပ်ကိုယ်တိုင်အဲ့၃နှစ်ပြည့်အဲ့ဒီနှစ်ပတ်လည်ဒီမှာထုတ်ဖို့တတိပြခဲ့တာပဲအဲဒီ RPS အစီအစဉ်နေနေဒီကိုချဲ့ခွင့်နေတဲ့အားညာထုတ်ဖို့တတိပြထုတ်ဖို့တတိပြခဲ့လို့တော့မသူတို့ကတော့မှပဲဟိုတွေးဆုံမြန်ကန်နေပါမီဒီယာနဲ့တွေးဆုံမြန်ကန်နေတော့ဆိုတော့ကျွန်တော်တို့မှာကန့်ကွက်တဲ့သူတို့ပြောနေတာလေ။အဲ့ဒီဘက်မှာအချင်းချင်းတိုက်ပွဲဖြစ်နေ RPS နဲ့ SSC နဲ့ DNL နဲ့ဖြစ်တဲ့ RPS နဲ့ SSC နဲ့ SSC နဲ့ဖြစ်တဲ့တမတော်အနေနဲ့ကတော့ဘယ်ထက်မှယက်တီသွားစေကလည်းအကြောင်းမရှိဘူးယက်တီသွားစေတော့အကြောင်းမရှိတော့ဒါတရားဥပဒေနဲ့မညီတဲ့လုပ်ငန်းတွေလုပ်နေတာ MCA ဖော်ထုတ်ကိုချိုးဖောက်နေတာပဲလေ။
RCSS SSA တောင်ပိုင်းဘက်ကိုတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရှမ်းတပ်ဖွဲ့နှစ်ဖွဲ့တိုက်ပွဲဖြစ်ပွားတာကြောင့်တိုက်ပွဲဖြစ်ပွားရာဒေသအနီးကပြည်သူ600လောက်ဟာစစ်ဘေးလွတ်ရာကြီးရွာကိုတင်းရှောင်နေရာကြောင့်တီဘောမျိုးကစစ်ရှောင်တွေကိုကူညီနေတဲ့ကိုမျိုးကအခုလိုပြောပါတယ
်။မနေ့ကတော့ကျွန်တော်တို့ကခေါ်ထုတ်တဲ့ချိန်မှာတော့60ကျော်လောက်ခလာတယ်။ပြန်တဲ့ဟာတွေကတော့ဒီမနေ့ကိုခလာခဲ့ကြတယ်။ဒီနေ့ထွက်လာတာလည်းများတယ်ကွေးများတယ်တရားကျော်လောက်ထွက်လာတယ်ဆိုတော့အားလုံးပေါင်းတော့ဒီဥစ္စာမှာတော့နားမခေါ်မှာတော့လူကြီး600ကျော်ကျော်လောက်ရှိတာပေါ့နော်အကုန်လုံးနားမခေါ်ပုံကြောင်ရောက်လာတယ
်တင်းဆောင်လာသူတွေဟာတွန်ကျိုင်းကျေးရွာနဲ့ဟိုနားကျေးရွာတွေကဖြစ်ပြီးပရာဟိတအဖွဲ့အစည်းတွေကကူညီထောက်ပံ့ထားကြောင်းနဲ့ဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေကြောင်းဆက်ပြောပါတယ်ဒေတာရင်းမှာတော့နှစ်ဖက်တပ်ဖွဲ့တွေဟာအင်အားကြီးကြီးမားမားနဲ့ရင်ဆိုင်တရှိနေစေဖြစ်တာကြောင့်တိုက်ပွဲတွေထပ်မံဖြစ်ပွားလာနိုင်တဲ့အခြေအနေရှိကြောင်းသုံးသပ်ကြတာရှိနေပါတယ်
။ကိုမိုးစောသတင်းပေးပို့ထားပါအခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးပါဦးမယ်။ Writers သတင်းတောက်တွေကိုတရားစွဲဆိုထောင်ချလိုက်တဲ့အမှုနဲ့ဆက်ဆက်ပြီးရဲစီခံပေါက်ဖြတ်တဲ့ဆိုပြီးပြစ်ဒဏ်ကျခံနေရတဲ့အထူးရဲမှုဟောင်းမိုးရနိုင်ကဇန်နဝါရီလ2ရက်နေ့မှာသူပြင်လဲလွတ်မြောက်နိုင်ခြင်းရှိတယ်လို့ထောင်ဝင်းစားသွားတွေ့တဲ့အချိန်မှာမိသားစုဝင်တွေကိုပြောလိုက်ပါတယ်။ဒီကြောင့် VUE မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရဲ့ရှင်
။နိုင်ငံတော်လွတ်ဝတ်ချက်အုပ်ပဒေနဲ့ထောင်နဲ့ခွန်းနှင်းစီချမှတ်ခံရတဲ့ရိုက်တာသတင်းတော်နှစ်ယောက်မှုမှာတရားလူပြတ်သက်တည်ဖြစ်ထွက်ဆိုခဲ့တဲ့ဒူရဲမှုအောင်မိုးရံနိုင်ကိုရဲစခန်းဖောက်ပြတ်တယ်ဆိုပြီးဥပဒေပုံမှာ16ခ22နှစ်ဒီနှစ်ဧပြီလထဲမှာထောင်နဲ့တစ်နှစ်ချမှတ်ထားတာပါ။အခုဆိုရင်ဒူရဲမှုအောင်မိုးရံနိုင်ဟာလွတ်ရစီပြီဖြစ်တဲ့အတွက်2019ခုနှစ်ဇန်နဝါရီ2ရက်နေ့မှာပြန်လည်လွတ်မြောက်နိုင်ရည်ရှိရလို့ဒီကနေ့မနက်ထောင်ဝင်းစာတွားတွေ့ကြီးမှာပြောလိုက်တဲ့အကြောင်းဇင်နီးဖြစ်သူမတူးက VOE ကိုပြောပါတယ
်ဟုတ်တလပိုင်းနဲ့လို့တော့ပြောရရှင်ဟုတ်အဲပြောရတော့2ရက်နေ့လို့ကြားတယ်ဟုတ်ကဲ့ကိုမိုးရံနိုင်ကပြောတာဟုတ်2ရက်နေ့ထဲနဲ့လို့ပြောတာပဲဟုတ်ဟုတ်စက်တိုင်းနဲ့ရတာပုံမှန်မှတူဟိုကဖြစ်တယ်ဟုတ်ကျမကြီးလည်းကောင်းတယ်ရှင်
ရိုက်တာသတင်းတော်တွေကိုရဲမှုချုပ်တင်ကိုကထောင်ချောင်းစင်ဖမ်းဆီးတာဖြစ်တယ်လို့ဧပြီ20ရက်ကတရားခွင်မှာဒူရဲမှုအောင်မိုးရံနိုင်ထွက်ဆိုပြီးတဲ့နောက်ရဲစီကန်ဖောက်ပြတ်တယ်ဆိုပြီးထောင်နှံချမှတ်ခံလိုက်ရတာဖြစ်ပါတယ်။အခုလိုထွက်ဆိုမှုဟာနိုင်ငံတော်တစ္ဆာဖောက်တာမဟုတ်ပဲမှန်တယ်ထင်လို့လှုပ်ဆောင်တာဖြစ်ပြီးလိပ်ပြာလုံနေလို့မတူးကဆက်ပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ကနိုင်ငံတော်တစ္ဆာဖောက်တာမဟုတ်ဘူးကိုမှန်တာသူမှန်တယ်ထင်လို့သူလုပ်တာလေဘာမှမခံနိုင်ပါဘူး။ကိုမှန်တယ်ထင်လို့တဲ့ကိုလည်းကြိုးလုံးတယ
်။ဒူရဲမှုအောင်မိုးရံနိုင်ကိုတော့ဒီဇင်ဘာ22ရက်မှာပြည်မြန်မာကလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုထူးချွန်စွာကာကွယ်ကျင့်သုံးသူစုကိုပေးအပ်ခဲ့ပြီးဟန်တာဝရီဦးဝင်းတင်ဖောင်ဒေးရှင်းကလည်းနိုင်ငံရေးကျင်းသားဖြစ်သတ်မှတ်ထားပါတယ်။ဒူရဲမှုအောင်မိုးရံနိုင်ဟာခွင့်ပြုချက်မရှိတဲ့ရိုက်တာသတင်းတော်တွေကိုတွစ်ဆုံမေးမြန်းဝင်ပြုရဆိုပြီးရဲစီကန်ထိန်းတဲ့ဥပဒေနဲ့အရေးယူခံရတာဖြစ်ပါတယ်။ဒူရဲမှုအောင်မိုးရံနိုင်ကတရားရုံးမှာထွက်ချက်ပေးပြီးတဲ့နောက်သူ့ကိုမယုံကြည်တတ်တဲ့တပ်တွေဖြစ်သတ်မှတ်ပေးဖို့တရားလိုဘက်ကရှောက်ထားတာကိုတော့တရားရုံးကပယ်ချခဲ့ပါတယ်။နိုင်ငံတော်လွတ်ဝတ်ချက်အုပ်တွေနဲ့ထောင်နဲ့ခွန်နှစ်စီချမှတ်ခံထားတဲ့ရိုက်တာသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးတို့ကတော့ခရိုင်ရုံးကချမှတ်ထားတဲ့အမိန့်ကိုဒီဇင်ဘာ24ရက်နေ့ကတိုင်းတရားရုံးမှာအယူခံဝင်ထားပါတယ်။အဲ့ဒီအယူခံမှုဆုံးဖြတ်ချက်ကတော့ဇန်နဝါရီလထဲမှာထွက်လာနိုင်ရည်ရှိရလို့သူတို့ရဲ့ရှေ့နေဖြစ်သူဦးတန်းဆောင်အောင်ပြောထားပါတယ်ခင်ဗျာ
။ကိုထဲအောင်ခံသတင်းပေးပို့ထားရပါရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာကိုတင်ဆက်ပေးပါမယ်။2018ခုနှစ်ဟာအမေရိကန်ပြည်အောင်စုအတွက်တော့အမျိုးသမီးတွေရဲ့နှစ်လို့ဆိုရမှာပါလွှတ်တော်မှာစံချိန်တင်အောင်အမျိုးသမီးအမတ်တွေရွေးချယ်ခံခဲ့ရပါတယ်အမေရိကန်မျိုးသမီးတွေအတွက်စိတ်လှုပ်ရှားစရာတွေရှိခဲ့တဲ့2018နိုင်ငံရေးလောကအကြောင်းကို VOA သတင်းတောက် Assessment Oni ပေးပို့ထားတဲ့သတင်းကိုမအီတန်စင်ကပြောပြပါမယ်ရှင်
အခုလာမယ့်ဇန်နဝါရီလကျရင်အမေရိကန်လွှတ်တော်မှာနေနေသစ်တွေအများကြီးကျလာရတော့မှာပါ အမျိုးသမီး126ယောက်ကျန်းသူစာချိန်ဆိုပြီးတော့ရာထူးနေရာတွေကြာမှာဖြစ်ပြီးတော့ဒါဟာစံချိန်တင်လို့ဆရာပါဒီလိုအမျိုးသမီးတွေအများအပြားရာထူးရလာနေတဲ့အကြောင်းတစ်ခုကတော့အမျိုးသမီးတွေအင်းကနေထွက်ပြီးတော့မဲပေးချဖို့အကြီးအကျယ်လှုံ့ဆော်တိုက်တွန်းခဲ့ကြလို့ပဲဖြစ်ပါတယ်ဒေါ်နယ်ထရမ့်အမေရိကန်သမ္မတအဖြစ်စပြီးတော့တာဝန်ယူခဲ့တဲ့ဟိုးစာပိုင်းနှုန်းကလေးကထရမ့်အစိုးရရဲ့မူဝါဒနဲ့အမျိုးသမီးတွေအပေါ်ထရမ့်ရဲ့ဆက်ဆံပြောဆိုမှုတွေကိုဆန့်ကျင်တဲ့အနေနဲ့ဒေါ်နယ်ချီရဲ့ပြည်သူတွေလမ်းပေါ်မှာထွက်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်။အမေရိကန်တက်တဲ့ဝက်ရေးကောက်ပွဲတွေမှာတော့ပြောင်းလဲခြင်းတက်ပြီးဆိုပြီးတော့ပြည်သူတွေချို့ကတောင်းဆိုခဲ့ကြတာပါ။ UVA တက်ကတော့ဂွန်မက်ကီကသူပြန်ကိုပြပြပါတ
ယ်။ We saw with the women's march.
The Tulsa Kunle January လတော့ကတွေးခဲ့ရတဲ့မျိုးသမီးရေးချီတက်ဆန္ဒပြမှုတွေကတစဉ်မျိုးသမီးရေးလှုပ်ရှားမှုတွေပေါ်အာရုံစိုက်လာသလို Trump ရဲ့အတွေးအမြင် Trump ရဲ့ပြောဆိုတွေပေါ်ဒေါသတကြီးထုတ်ဖော်လာတာကိုတွေးလာနိုင်ပါတယ
်။အလုတ်ခွင်မှာအမျိုးသမီးတွေကြုံနေရတဲ့ကြီးမားတဲ့စိန်ခေါ်မှုတစ်ခုကတော့ဒိမ်မိုင်းဆရာအကြံဖတ်ခံရမှုပဲဖြစ်ပါတယ်။လိမ်မိုင်းဆရာဆောင်ကားမှုရဲ့အကြောင်းတနိုင်ငံလုံးပြောဆိုနေရတဲ့ကနေတဆင့် #MeToo အမျိုးသမီးများအကြမ်းဖက်ခံရမှုပပျောက်ရေးဆောင်ရွက်ချက်ထွက်ပေါ်လာခဲ့တာပါ။ရုပ်ရှင်လောကမှာနာမည်ကြီးတဲ့ရုပ်ရှင်သရုပ်ဆောင် Bill Cosby လို့အထင်ကြီးအမျိုးသားကပြီးခဲ့တဲ့နှစ်တုန်းကအမျိုးသမီးတယောက်ကိုဆေးခတ်ပြီးတော့လိမ်မိုင်းဆရာဆောင်ကားမှုကြောင့်ထောင်ချခံခဲ့ရပါလိမ့်။အဆောင်ကားခံရတဲ့သူ Billy Barnett ကအခုလိုပြောပြပါလိမ့်။ It is a victory for
all ။လိမ်မိုင်းဆရာဆောင်ကားခံရမှုကနေလွတ်မြောက်လာသူအလုံးအတွက်ဒါကအောင်မြင်မှုပါ။
အမေရိကန်ဂျမအဖွဲ့ရဲ့ဆီယံဝန်လယ်ရီနက်ဆာဟာအိုလံပစ်ရွှေဆုရှင်တွေအပါအဝင်အမျိုးသမီးငယ်အယောက်တရာကျော်ကိုလိမ်မိုင်းဆရာစော်ကားကင်မှုနဲ့တရားရုံးယူဆိုင်ပြီးတော့အပြစ်ဒဏ်ချမှတ်ခံရပါတယ်။ဒီလိုစော်ကားခံရတဲ့ဒေသကြောက်ကခုလိုပြောပြပါတယ
်
။အစော်ကားခံရတဲ့ဆိုပေမဲ့အစော်ကားခံရသူအဖြစ်ခံယူပြီးတော့ဘဝကိုဆက်လျှောက်မှာမဟုတ်ပါဘူး
။အမေရိကန်တရားလွတ်တော်တရားသူကြီးအဖြစ်ခန့်အပ်ဖို့သမ္မတ Trump ရွေးချယ်ခဲ့တဲ့ Brett Kavanaugh ဟာလေလိမ်မိုင်းဆန်ဆွာခဲ့တဲ့ဆွေဆွေချက်ထွက်ပေါ်ခဲ့ပါလေ။ကေဗင်နော့ကိုဆွေဆွေသူကအခုလိုပြောပြပါလေ
။ I believed he was going to rape me.
သူကကျမကိုအဓမ္မပြုဖို့ကြိုးစားပါလေ။အော်ဟိအကူအညီတောင်းဖို့ကြိုးစားခဲ့ပါလေ
။ Brett Kavanaugh ကတော့သူဒီလိုတခါမှမလုပ်ခဲ့ဘူးလို့ညင်းဆန်ခဲ့ပါ။ဒီလိုဆွေဆွေခံခဲ့ရပေမဲ့လေ Brett Kavanaugh ကတော့ American တရားလွှတ်တော်တရားသူကြီးအဖြစ်ယာယီကိုရခဲ့ပါလေ။ဒါပေမဲ့သူ့ကိုဆွေဆွေမှုတွေကြောင့်အရေးယူမခံရတဲ့အပေါ်မှာအမျိုးသမီးရေးထူရှားသူတွေကဒေါသထွက်ခဲ့တဲ့အကြောင်းမီတူးလှုပ်ရှားမှုခေါင်းဆောင် Rebecca Traister ကပြောပါတယ
် Anger
at American the mind the shock ဒန်းတူညီများမှုမရှိတာကိုတုံ့ပြန်မှုကအမျိုးသမီးတွေအင်္ဂါထွက်နိုင်ငံရေးမှာပါဝင်လာဖို့တိုက်တွန်းလိုက်တာပ
ါဒီနှစ်သက်တမ်းဝရွေးကောက်ပွဲမှာမကြုံစဖူးရလာကြပြန်ကြုံလာရတဲ့အကြောင်း American University က Molly O'Rourke ကပြောပါတယ်
Voters had an opportunity to elect
American ရဲ့နိုင်ငံရေးပေါ်ပြည်သူတွေစိတ်ပြက်လာတာကြားပါပြီဒီလူတွေကပဲတစ်နှစ်ပြီးတစ်နှစ်အုပ်ချုပ်တဲ့ယာရုမှာတာဝန်ယူနေကြတယ်လို့စိတ်ခံစားရပါတယ်
။ဒါပေမဲ့အမေရိကန်နိုင်ငံရေးပါအမျိုးသားတွေအများစုရှိနေတော့မှာအမေရိကန်ပြည်အောင်စုလူဦးရေမှာ52ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်နေပြီပဲလေ။လွှတ်တော်မှာတော့အမျိုးသမီးအမတ်ကအမေရိကန်လွှတ်တော်နေရာရဲ့လေးဝန်တစ်ဝန်းမှာတော့မရှိပါဘူး။အရှိကိုဆက်ရှောက်ရမယ့်လမ်းကအရှိရှိရှိနေသေးပေမဲ့လေအမျိုးသမီးတွေနှစ်ကဒီတစ်နှစ်တည်းတွေမကနောက်နှစ်တည်းပါဆက်ရှိနေဦးမှာဖြစ်တယ်ဆိုပြီးတော့မြေသူရဲ့ခွင့်လွှတ်စွာသူတွေကခံမှန်းထားကြပါတယ်ရှင်
။မအီတန်စင်ပြောပြပေးခဲ့ရပါရှင်။ VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုမြို့တော် Washington DC ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။စောင်းနှင်းနေဝေတဲ့ဒီနှစ်တကူရာသီရောက်တိုင်းဒီရာသီကိုခံစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒီကနေ့တော့စောင်းလှိုင်တည်ဆူထားတဲ့ဒီဇင်ဘာညလို့အမည်ရတဲ့သချင်းနဲ့ဖျော်ဖြေပေးခြင်းပါတယ်။နားဆင်ကြပါရှင်။
December nyaru isalonge re chainga mari san damya ayau the be bo chili tashu dai ma mengu lwa di chain me na tiao yao che khwe ya nei la ko khan sa la ya ya sui to win chi ya nya ga sui chui ge ni nin dui mya won dui to win nya dui ye sa Men shiro kanzara ya ya sui Yune myare pyao song nga ko me nai ge tu me yin de ma ba le Zamba nya ro e sa long ge de chain da nga le sin da ya ma Yau de be bo chin li the shu dai ma meng go lwa Di chai me na ti yao yao che khwe ya ni la Ko khan za la ya ja sui to win chase ya nya dai so to get in be nya wo to win nya twi yes ne shi do kan za la ya da so to win chase ya nya dai so to get in be nya wo to win nya twi yes ne shi do kan za la ya da ai pyo twa chu za di ze ko yao che ko ba ma po yo lin che tui ko a piao sha to lo sui tu win che ya nya dai sui chue ge di nin dui nya won dui tu win ya tui ye sa min shi ro ka za la ya ya sui tu win che ya nya dai sui chue ge di nin dui nya won dui to win yang dui yes min shi ro kan da le ya da sui
ဒီမှာညာသူရဲ့တခြင်းနဲ့ဖြောပြပေးခဲ့ရပါရှင်။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်ထပ်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာမြမလူလူနဲ့ကျမ်းမာရေးဥကျော်စံတာရဲ့မြမရေးတုံသက်ခြင်းနဲ့အားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။ဒီကနေ့ညနေပိုင်းစီစဉ်တွေအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လေးဦးကပြောပြပေးပါအောင်ရှင
်။ဆူနာမီရေတိုင်းတန်ကြောင့်ပြီးခဲ့တဲ့သတင်းပတ်တဲ့လူပေါင်း429ယောက်သေဆုံးခဲ့တဲ့အင်ဒိုနီးရှားနိုင်ငံအနောက်ဘက်ကအလံဝဲရဲ့ကျွန်းတွေကဒေသခံတွေကိုအရေးပေါ်အကူအညီပေးအစီအစဉ်နေရာမိုးပြင်းထန်ရွာသွန်းမှုတွေကြောင့်အခက်အခဲတွေကြုံနေရပါတယ်။မိုးသီးတန်စွာရွာသွန်းမှုကြောင့်လမ်းတွေပြတ်တန်းသွားလာလို့မရနိုင်တဲ့အထိဖြစ်နေရပြီးဆက်ရန်တရားကြီးရဲ့အရေးပေါ်အကူအညီတွေပေးအပ်ဖို့သွားတဲ့ရင်နှင်းတွေလည်းခီးမဆက်နိုင်ပဲဖြစ်နေရတဲ့အတွက်အရေးပေါ်ထောက်ပံ့နေပေးနိုင်အောင်ဘေးလွတ်ရာပြောင်းရွှေ့ပေးနိုင်မှုအာဏာပိုင်တွေရဲရင်တွေကိုလည်းဆေးလွတ်နေရပါတယ်။အမေရိကန်နေဆက်လူငယ်ရေးအာဏာရှင်ဖမ်းဆီးထားတဲ့ဂွတ်ဒီမာလာကလေးတူထပ်မံတည်ဆုံသွားတဲ့အတွက်အကြောင်းရင်းကိုသိနိုင်အောင်စုံစမ်းဖော်ထုတ်ဖို့လွှတ်တော်အမတ်တူပါဝင်တက်တွန်းမှုတွေထွက်ပေါ်လာနေပါတယ်။အသက်ရှင်နေရွယ်ဖိလစ်ကွန်မက်စ်အလွန်ဆိုဟာနယူးမက္ကဆီကိုပြည်နယ်ကဆေးရုံမှာခရစ်မတ်နေ့အကူမှာတည်ဆုံတာဖြစ်တဲ့အကြောင်းလဲအာဏာပိုင်တွေကအတည်ပြုထားပါတယ်။အမေရိကန်ဆိုရရန်နေရလက်ပတ်မှုတချို့ရပ်ဆိုင်းထားတာဒီနေ့မှဆိုရင်9ရက်မြောက်ထိရောက်လာပြီမယ်လဲပြည်လည်မှုရမယ်အလားလာရတော့မတွေ့ရသေးပါဘူး။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတရားရေးတည်ဆောက်ရေးအတွက်တောင်းခံထားတဲ့အတိုင်းဗန္ဒာရေးစီမံတွေမရခဲ့လို့ရှိရင်တော့ဆက်လက်ပြီးတော့အစိုးရရန်နဲ့ရပ်ဆိုင်းထားမှာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမနေ့ကအမေရိကန်တပ်ဖွဲ့ဝင်တွေကိုဗီဒီယိုကတစ်ဆင့်နှုတ်ဆက်စကားပြောကြားခြင်းမှာလည်းထည့်သွင်းပြောကြားသွားပါတယ်။ဂျပန်နိုင်ငံကရှစ်နှစ်ထဲစီးပွားပြေဝီလငါဖမ်းဆီးမှုတွေကိုပြန်လည်စတင်မယ်အကြောင်းကြေညာလိုက်ပါတယ်။ဝီလငါဖမ်းဆီးမှုကိုစန့်ကျင်နေကြတဲ့နိုင်ငံတွေပတ်ဝန်းကျင်ရေလှရှားသူတွေနဲ့ဆက်စုနေတဲ့ခြေတင်ဖြစ်နေရတာတွေကိုဂျပန်နိုင်ငံကအဆုံးသတ်လိုက်တဲ့ဆုံးဖြတ်ချက်ကိုတော့အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီရာဆူဝါကဒီနေ့ပဲကြေညာလိုက်တာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကောင်လွင်ကပြောပြပေးခဲ့ရပါ။ဒီကနေ့ညနေအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ Radio Season PP ချင်း87 ဂျူရီကထုတ်လွှင့်ပေးမယ် VOE TV Season တွေကိုကြည့်ရှုနားဆင်နိုင်ပါတယ်။ VOE ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington. From Washington, this is